American ပြည်အောင်စုအတွင်း Moderna ဆေးကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးကိုပြီးခဲ့တဲ့တောက်ချာနေ့ကဒုတိယမြောက်ကာကွယ်ဆေးအဖြစ်အရေးပေါ်အသုံးပြုခွင့်ပေးလိုက်ပြီးတဲ့နောက်စနေနေ့ကစပြီးကာကွယ်ဆေးထိုးပေးမယ့်နေရာ 3,800 ကျော်ကိုဆေးတွေစပြီးတော့ဖြန့်ဖြူးပေးနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်ကအရေးပေါ်အသုံးပြုခွင့်ပေးလိုက်တဲ့ Pfizer ဆေးကုမ္ပဏီရဲ့ကာကွယ်ဆေးတွေကိုလည်းစပြီးတော့ထိုးပေးနေရပါ။American ပြည်ထောင်စုအတွင်း COVID-19 ကူးစက်မှုနဲ့အတီးအပြောင်နှုံမြင့်တည်နေတဲ့အချိန်မှာပဲ Moderna ရဲ့ကာကွယ်ဆေးတွေကိုတူလောင်ယုံတွေကိုစပြီးပေးပို့နေပြီလို့ American ကြီးတဲ့ဗိုလ်ချုပ်ကြီး Gustav Parna ကပြောပါတယ်။ဒီကနေ့ညပိုင်းဆေးတင်ပို့ရေးကားတွေထွက်ခွာနိုင်ဖို့ပြင်ဆင်ထားပြီးအစောဆုံးတနင်္လာနေ့ကစပြီးကာကွယ်ဆေးထိုးပေးနိုင်တယ်လို့သူကပြောပါတယ်။ကာကွယ်ဆေးတွေကိုတည်ယူဖို့အတွက်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေပါဝင်လူညုံရေးတပ်ဖွဲ့ဝင်တွေနဲ့အဆောင်ရှောက်ပေးရတယ်လို့ဆေးတွေကိုအလုံးပိတ်အရေးခံရေးခဲတစ်တာတွေနဲ့တည်ယူရတာပါပထမအတုပ်ကာကွယ်ဆေးတွေကိုရောဂါကူးစက်နိုင်ခြင်းအခွင့်အလမ်းများတဲ့ဆေးပေးဆိုင်ရာဝန်ထမ်းတွေနဲ့တက်ကြီးဆောင်ရှောက်ရေးကိဟာတွေကတက်ကြီးရွယ်ဦးတွေကိုဦးစားပေးထိုးနှံပေးသွားမှာဖြစ်ပါတယ် Pfizer နဲ့ Moderna ဆေးကုမ္ပဏီတွေကကာကွယ်ဆေး 9.6 တန်းကိုအခုလာမယ့်သတင်းပတ်အတွင်းမှာတနင်္ဂနွေလုံးကိုဖြန့်ဖြူးပေးသွားမယ်လို့ American ကျန်းမာရေးနဲ့ဝန်ဆောင်မှုပေးရေးဌာနပြောခွင့်ရကပြောပါရဲ့ရှင်